Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
ကျမကတော့စုမြတ်မော်ပါ။ရုရှားရေပိုင်နက်ထဲကိုတရားမဝင်ဝင်လာတယ်လို့ဆိုပြီးတော့ယူကရိန်းရေတပ်တမော3စီကိုရုရှားကဖမ်းဆီးလိုက်ပါတယ်။ EU ကဗြိတိန်ထွက်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဆာမေနဲ့မျက်နှာချင်းဆိုင်အခြေအတင်ဆွေးနွေးဖို့အသင့်မဲ့လို့လေဘာပါတီကောင်ဆောင်ကပြောကြားလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်ကစစ်တွေဒုက္ခသည်စခန်းကိုကိုရိုင်းတွားရောက်ပြီးတော့သတင်းယူနေတဲ့ VOA ဝိုင်းတော်သားပြောပြတယ်ရခိုင်ပြည်နယ်တွင်6နှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေနောက်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေကြောင့်အရက်သားထိခိုက်သေးဆုံးမှုရှိနေပါတယ်ဘလောက်အခြေအနေဆိုပါသလဲ
နောက်ဆောင်မြင်းနယ်ကလည်းကျေးရွာအနောက်ပိုင်းကနေမှပေါ့နော်မိုင်းဆွဲတာလည်းတိုင်ရသွားတော့ဟိုအနည်းငယ်ဆိုတဲ့အသက်ဆော့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီဩစတြေးလျနိုင်ငံမှာပြစ်ဒဏ်ကျခံနေရတဲ့အကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖြတ်ရေးလွယ်ကူအောင်လို့ဥပဒေအစ်စ်တွေအစိုးပြုနေကြတယ်ဆိုတဲ့နိုင်ငံတကာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပင်လယ်နဲ့ထဲမှာယူကရိန်းရေတပ်တင်မော2စီးကိုရုရှားဘက်ကပစ်ခတ်ခဲ့တယ်လို့ဆွဲတင်မော2စီးကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီတင်မော2တွေဟာရုရှားရေပိုင်နယ်ထွဲကိုတရားမဝင်ဝင်ရောက်ခဲ့တယ်လို့ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်။ရေတပ်သား6ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့တဲ့လို့ရဟာရုရှားရဲ့စစ်ရေးရန်လိုမှုဖြစ်ပြီးတော့သူတို့ဘက်ကဘာမှအမှားမလုပ်ခဲ့ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုလုပ်တာဟာပင်လယ်နဲ့ဒေသနဲ့ဆက်နေတဲ့နိုင်ငံအလုံးရဲ့လုံခြုံရေးကိုချိန်ချောက်နေတယ်လို့လည်းယူကရိန်းနိုင်ငံသားရေးဌာနကပြောပါတယ်။ရုရှားဘက်ကယူကရိန်းဟာဒီတမင်ရန်စတဲ့လုပ်ရက်ကိုလုပ်တယ်လို့စွပ်စွဲပါတယ်။ယူကရိန်းစစ်တမောတွေအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနဘက်ကဆိုပါတယ်။ယူကရိန်းတောင်ပိုင်းမှာရှိတဲ့အော်ဒက်ဆာစိတ်ကန်းကနေဆွဲတမောတစ်စီးနဲ့ရေတပ်တမော2စီးခါခေလက်ကြားကိုဖြတ်သွားစင်မှာရုရှားဘက်ကပြစ်ခတ်တာလို့ယူကရိန်းဘက်ကပြောပါတယ်။ယူကရိန်းနဲ့ရုရှားနှစ်နိုင်ငံလုံးအသုံးပြုဖို့သဘောတူထားတဲ့ခါခေလက်ကြားကိုမတော်နိုင်မှုရုရှားကရေနံတင်တင်မောတစ်စီးနဲ့ပိတ်ဆို့တားဆီးခဲ့တယ်လို့လည်းယူကရိန်းဘက်ကပြောပါတယ်။ရုရှားဘက်ကတော့ဒီယူကရိန်းတင်မော3စီးရေလက်ကြားထဲမှာသွားမဲ့ကိစ္စသူတို့ကိုအကြောင်းမကြားတယ်လို့သူတို့ပိုင်နဲ့ထဲကိုတရားမဝင်ဝင်လာတယ်လို့စွပ်စွဲပါတယ်။ယူကရိန်းကတော့ဒီစွပ်စွဲချက်တွေကိုညှင်းဆန်ခဲ့ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်ဆက်ကကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့နိုင်ငံအာဏာပိုင်တွေကကြေညာပြောကြားလိုက်ပါတယ်။ခေလုံငွေလျှောက်တဲ့အပေါ်မှာအချိန်ကြာမြင့်စွာလှုပ်ဆောင်နေရတဲ့နဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကငြိမ်းချမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်အစီအပြောင်းချေချသူတို့ကနယ်ဆက်ကိုအတင်းအကျပ်ဖျက်ချော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်ဆက်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ကိုပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။အမေရိကန်ကောက်ခွန်နဲ့နယ်ဆက်လုံခြုံရေးတာဝန်ရှိသူတွေဟာအစီအပြောင်းချေချသူတွေပြစ်ခတ်တာတွေကိုထိမှန်ခဲ့တာကြောင့်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာခဲ့ပြီးလုံခြုံရေးအာဏာပိုင်တွေအနေနဲ့မျက်ရည်ရပုံးတွေအသုံးပြုခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကာစတန်နီယိုဆန်ကပြောပါတယ်မက္ကဆီကိုအာဏာပိုင်တွေအနေနဲ့လည်းဆန်စီဒရိုနေဇက်ဂိတ်ကိုအကြမ်းဖက်ပြီးဖျက်ချော်ဖို့ကြိုးစားလာခဲ့တဲ့လူ900လောက်ပါဝင်တဲ့အုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မက္ကဆီကိုပြည်ထောင်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောကြားထားပါတယ်ကြမ်းဖက်ပြီးနေသက်ကိုဖျက်ချော်ဖို့လုပ်တဲ့အထက်မှာပါတဲ့သူတွေကိုချက်ချင်းပြန်ပို့သွားမှာဖြစ်တယ်လို့လည်းပြောပါရယ်မက္ကဆီကိုအစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးရွှေပြောင်းချေချမှုကိုပြစ်မှုကျူးလွန်လာလို့မတတ်မှတ်တဲ့သူတို့ရဲ့မူဝါဒတွေနဲ့အညီဒီလူတွေကိုထိန်းချုပ်ဖို့အတွက်တပ်တွေကတော့ချသွားမှာမဟုတ်ကြောင်းဒါပေမဲ့ရွှေပြောင်းချေချသူတွေနေသက်ကိုဖျက်ချော်ဖို့လုပ်နေတဲ့ဒီနေသက်ဂိတ်မှာတော့လုံခြုံရေးအင်အားတွေကိုထပ်ဖြည့်သွားမယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါရယ်ဒီဟာနာအာနာပိုင်တွေကတော့လူ39ယောက်ကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့ပြောပါရခင်ဗျာ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဆာမေနဲ့မျက်နှာချင်းဆိုင်အခြေအတင်ဆွေးနွေးဖို့လို့အတိုက်ခံလေဘာကောင်းဆောင်ဂျယ်ရမီကော်ဗင်ဘက်ကနေအသစ်မဲလို့ပါတီပြောခွင့်ရကပြောကြားလိုက်ပါတယ်သူအဆိုသူတို့နိုင်ငံအနာဂတ်အတွက်မရေရာတဲ့ဝန်ကြီးချုပ်ရဲ့သဘောတူညီချက်အပေါ်အခြေအတင်ညှင်းခုံဆွေးနွေးပဲအသင့်ပဲလို့ဆိုပါတယ်တနင်္ဂနွေနေ့တုန်းက EU ကောင်ဆောင်တွေအတည်ပြုခဲ့တဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကအတည်ပြုရေးအတွက်ဝန်ကြီးချုပ်မေကတိုက်တွန်းစည်းရုံးနေတာနဲ့အတူဒီသဘောတူညီချက်တွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ Labour Party ကောင်ဆောင် Jeremy Corbyn ကိုစိန်ခေါ်ဆွေးနွေးခြင်းနဲ့လို့ဝန်ကြီးချုပ်မေက Daily Telegraph သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ် ဗြိတိန်နဲ့ EU ကြားမှာနှစ်နှစ်လောက်ကြာအောင်လို့အချိန်အနည်းဆွေးနွေးခဲ့ပြီးရခဲ့တဲ့သဘောတူညီချက်မူကြမ်းကို EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်တို့တနင်္ဂနွေနေ့တုန်းကသဘောတူလက်မှတ်ထိုးအတည်ပြုခဲ့ပါတယ်ဗြိတိန် EU ကထွက်ပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့စာမျက်နှာ985မျက်နှာပါတဲ့သဘောတူညီချက်နဲ့စာမျက်နှာ26မျက်နှာပါတဲ့နိုင်ငံရေးကြေညာချက်စာတမ်းတို့ထဲမှာ EU နဲ့ဗြိတိန်ကြားလွတ်လပ်စွာကုန်သွယ်ရေးအတွက်ညှိနှိုင်းမဲ့သတ်မှတ်ချက်တွေပါဝင်ပါတယ်။အဲဒီသဘောတူညီချက်တွေကအဓိကကြားတဲ့ကုန်သွယ်ရေးလိုကိစ္စမျိုးမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတဲ့အတွက်ဗြိတိန်ကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရနိုင်ဖို့အခက်အခဲတွေရှိလာလိမ့်မယ်လို့ကန့်ကွက်ဆန့်ကျင်သူတွေကပြောနေပါတယ်။ဒီဇင်ဘာဒုတိယအပတ်ထဲပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့သဘောတူညီချက်တွေကိုဝန်ကြီးချုပ်မေရဲ့ Conservative Party ဝင်အများအပြားအပါအဝင် Labour Party, Liberal Democrats Party, Scottish အမျိုးသား Party, SNP နဲ့မြောက်ပိုင်း Ireland က Democratic Unionist Party တွေကကန့်ကွက်နေတဲ့အတွက်ဝင်ကြီးချုပ်အနေနဲ့အတည်ပြုနိုင်ဖို့အတော်ကြိုးစားစီရင်ရလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့တက်နေကြပါတယ်
။အရက်ဆော်ဘာမြတ်ပြည်တော်စုယူအိနိုင်ငံမှာသျှော်လုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်ဒဏ်တသက်တကြွန်းချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင်မက်ထရီဟက်ကိုယူအိနိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ယူအိရနာပိုင်တွေကတော့ဟက်ဟာအပြစ်ရှိတယ်လို့ဆက်လက်ပြောကြားနေသေးဖြစ်ပြီးတော့သူဟာထောင်လိုက်လုပ်ငန်းတွေကိုယာကိုင်နှုံးပြစ်လုဆောင်ခဲ့သူဖြစ်တယ်ဆိုပြီးသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဒါပြင်ဟက်ဟာဟက်ကသူဟာဗြိတိန်ထောက်လိုင်းရေး MI6 အတွက်အလုပ်လုပ်တယ်ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော့တွေနဲ့မေးခွန်းနဲ့မေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူး။အခုလိုထောင်ဒဏ်တသက်တကြွန်းချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေကိုတိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ UAE နိုင်ငံအမျိုးသားနေအထိမ့်မှတ်ဖြစ်တဲ့အကျဉ်းသား900ကျော်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ hash လဲပေါင်ခဲ့တာဖြစ်ကြောင်းယူအီသမ္မတခလီဖာဘင်ဇိုင်ယက်အာနာယန်က hash ကိုလွတ်ငင်းလွတ်ငင်းချမ်းသာခွင့်ပေးခဲ့တာဖြစ်တယ်လို့ယူအီနိုင်ငံရဲ့ကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ hash ကိုဆွဲဆိုခဲ့တဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းဒါပေမဲ့ဒီကိစ္စကိုယူအီဘက်ကအမြန်ကင်တွယ်ဖြေရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရီမီဟန့်ကပြောကြားလိုက်ပါတယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အိန္ဒိယနိုင်ငံကစီးပွားရေးအချက်အခြာကြတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။10နှစ်ပြည့်လွမ်းသူပန်းခွေချအခမ်းအနားကိုမဟာရာစထရာပြည်နယ်ဝန်ကြီးချုပ်ဦးဆောင်ပြုလုပ်ခဲ့ပါတယ်။တိုက်ခိုက်မှုအထိအမှတ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထက်မှကဘာကြီးကိုတုံ့လှုပ်စေခဲ့တဲ့ကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြခဲ့ပါတယ်။ပါကစ္စတန်မှာအခြေစိုက်တဲ့ Lester E. Diver ဒီအကြမ်းဖက်အဖွဲ့ကအကြမ်းဖက်သမားတွေဟာ2008ခုနှစ်နိုဘယ်ဘာ26ရက်နေ့တုန်းကမွန်ဘိုင်းမြို့ကဇိန်ခန်တက်မဟာပဲလေးဆိုတဲ့ကြီးနဲ့လူစီကားတဲ့မိယထားဘူဒာယုံအပါအဝင်နေရာ12ခုမှာအချိန်ကြိုက်ပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ29ရက်နေ့အထိကြာတဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းမှာလူပေါင်း166ယောက်သေဆုံးခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုတွေကိုစီစဉ်ဆောင်ရွက်ခဲ့သူမှန်သမျှနဲ့ပတ်သက်လို့တည်င်းပေးနိုင်သူကိုဒေါ်လာ5သန်းအထိပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဌာနကစူးစမ်းထုတ်ခဲ့ပါတယ်လွန်ခဲ့တဲ့10နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူတွေကိုအခုအချိန်ထိအရေးမယူနိုင်သေးတာဟာတေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းကဖာရာပီနယ်မှာတာလီဘန်တွေကရဲတပ်ဖွဲ့ရင်နန်းကိုချုပ်ငိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်20ထက်မနည်းတေဆုံးသွားခဲ့တယ်လို့အာဖဂန်လူမျိုးရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အဲ့ဒီရင်နန်းဟာအသစ်ခတ်လိုက်တဲ့ခရိုင်ရဲမှုကိုမိတ်ဆက်ဖို့အတွက်လက်စွာဂျိုဝိန်းခရိုင်ကိုတနင်္ဂနွေနေ့ကတွားရောက်ခဲ့စမှာတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ AP သတင်းဌာနရဲ့အဆိုအရတော့ဒီတိုက်ခိုက်မှုတွေမှာအသစ်ခတ်လိုက်တဲ့ဒီခရိုင်ရဲအရာရှိလဲတိုက်ဆုံသွားခဲ့ပါတယ်။တာလီဘန်တွေဟာအာဖဂန်နစ္စတန်နိုင်ငံတောင်မှာရှိတဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာတိုက်ခိုက်တာတွေကိုနေတိုင်းလိုလိုပို့ပြီးတော့ရဲရဲတင်းတင်းနဲ့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
Renault, Nissan, Mitsubishi, Suzuki, Kalonganji, Achike, Carlos Gonha, Muiji, Dola, Taneti, Shopjagi, Suresuja, Nejabama, Pankangaya, Bidena, Mitsubishi, Gomuniga, Tuya Gomuni, Okta, Yarugani, Pesha, Libare, Tugo Peshawo, Dre, Bopo, when we allow the need the new tear the board to get Alu, Mitsubishi, Kalonganjiga, Piovare, Carlos Gonha, Nani, Drima, when we Dola, Tan Lizia, Joroko, Tokyo, Sushia, Zigua, go top home, Piove, Pongue, Target, Epi, Gomuni, Bansai, Murigule, ကိုကျိုးအတွက်အတုံးချခဲ့တာတွေ့ရှိတယ်လို့နီဆန်ကားလုပ်ငန်းကြီးကပြောကြားခဲ့ပြီးသူ့ကိုဒီနီဆန်ရဲ့ဥက္ကဋ္ဌဂျာလူကနေဖယ်ရှားခဲ့ပါတယ်။ကောင်းကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပါတယ်။သူဟာဒီပြင်သစ်အခြေစိုက်ရေနိုကားကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ရေနိုကလည်းသူ့ကိုဖယ်ရှားဖို့စီစဉ်နေတယ်လို့ပြောပေမဲ့အခုထိတော့ဖယ်ရှားခြင်းမရှိသေးပါဘူး။ရေနိုနီ
စပိန်နိုင်ငံမှာကျင်းပခဲ့တဲ့လာလီဂါမပီးဘောလုံးပွဲမှာတော့ဆဗီလ်တန်ကအမပီးစရာထိတ်ကိုတက်သွားပြီဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားသွားတဲ့လာလီဂါပွဲစဉ်တွေမှာဆဗီလ်ကရီယယ်ဗိုင်ယိုဒလစ်ကိုတကူးကူးမြှိနဲ့နိုင်သွားတာပါ။ဆဗီလ်အတွက်အနိုင်ဂိုးကိုရောပေါ်တူဂီတိုက်စစ်မှူးအန်ဒရီဆိုဗာကခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးတနင်္လာညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတင်ဆက်ပေးမှာကတော့ရခိုင်ပြည်နယ်ကစစ်တွေဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာ6နှစ်ကြာကြာနေထိုင်နေရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးမရေမရာဖြစ်နေပြီးတော့အခြေဆိုင်နေရပြီးလက်ရှိနေထိုင်နေရတဲ့စခန်းတွေမှာတော့အလုတ်လောက်ကင်ကွင်းကလည်းမရှိလို့စားဝတ်နေရေးမပြည့်လည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုကိုအားထားနေကြရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်ခဲ့ရပါတယ်လို့စစ်တွေမျိုးကတက်ကယ်ပြေဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကပြောပါတယ်စခန်းတွင်းကအခြေအနေတွေမူလနေရာတွေမှာပြန်လည်အခြေချနိုင်ရေးအလားအလာတွေကိုမတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းလာမှာတော့ကိုကျော်ကျော်သိန်းကအခုလိုစပြီးပြောပြပါတယ်
ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတုန်းကပဲကျွန်တော်တက်ကတင်ဒုက္ခသည်စခန် IGP ပေါ့လေဟိုကပိယသူရဲ့စခန်းကနေကျွန်တော်တင်ရောက်လာတာပါအဲဒီစခန်းမှာမိသားစုတစ်ထောင်လူကြီး6000နေနေထိုင်နေပါတယ်အဲဒီလူတွေဟာကျွန်တော်တို့2012ခုနှစ်စခန်းနဲ့စစ်တေမျိုးမှာရေးကင်းလို့ဆိုကြပါဆိုလေရုံးစက်ကအခြေအနေကြီးဖြစ်တဲ့အချိန်မှာအိုးရင်ကြီးလာပြီးတော့ဆုံသွားသူတွေကိုအစိုးရဖွဲ့တောင်းအစီအစဉ်နဲ့အဲ့ဒီမှာစခန်းတင်ပြီးတော့ထည့်ပေးထားတာပါ။ဒါကလူတွေအများစုဒုံးနှစ်ပုံကဒီစခန်းစစ်တေမျိုးပေါ်ကနာဇီရက်ခွက်ကနေဖြစ်တယ်လို့အဲ့ဒီစခန်းမှာကျွန်တော်တို့ကိုမြင်ရခွင့်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းဆောင်ကပြောပါတယ်ကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခသည်တွေဘယ်လိုများနေထိုင်နေကြရပါသလဲ။ဘာတွေမြင်ရပါသလဲ။အဆင်ပြေကြပါသလား။
ကတ်ရှင်ယိုနေထိုင်စားတောက်နေကြတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့လုံးကိုင်းလုံးကိုင်းကိုလည်းမရှိဘူးဟာသွားလို့လာလို့လွတ်လပ်သွားလို့လာလို့လည်းမရဘူးဝင်ဝင်မရှိဘူးသူတို့ကိုအဓိကထောက်ပံ့နေရိက္ခာထောက်ပံ့နေတာပေါ့လေစားစားထောက်ပံ့ကြတာတော့ကပ္ပစနဟိကအဖွဲ့ WFP ကတလားတင်ထောက်ပံ့နေလို့ကျွန်တော်ပြဿနာမြန်မာကိုရခဲ့တဲ့အဲဒီဥင်ဆုံးကပြေးတဲ့ကပြေးနေရတဲ့လူပြည်ကြီးတယောက်ကပြောပါတယ်ဆိုတော့အဲ WFP ကထောက်ပံ့နေနေရမှာလည်းပဲတလားကိုတစ်ချိန်မှာသူကလူကြီးမင်းဒီသားကြီးကလူကြီးတိုးလာတယ်ညဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥမာမင်းကြီးရဲ့ပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးတော့နောက်15ရက်စာကိုသူတို့ကချိန်ငါပြီးတော့စားရတယ်နောက်တလားရိက္ခာရတဲ့အချိန်မှာအဲ့ဒီ15ရက်စာချိန်ငါထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တမ်းရလဲပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရိက္ခာရောသူတို့လုံနိုင်ပါသလားစခန်းထဲမှာကျောင်းနေပါလိမ့်ရှိပါသလား
စခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကျောင်းတော့မတွေ့ခဲ့ပါဘူး။ဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပညာသင်ကြားရေးကိစ္စ၊နောက်ကျန်းမာရေးဆောင်ရွက်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီကောင်းဆောင်ကပြောပါတယ်
။သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီ။ဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
။ဟုတ်ကဲ့။ဒီမှာပြောလို့ပဲဒီစခန်းထဲကလူအလုံးကြီးပါပေါ့လေ။ဒီလူတွေက ဒီမျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်တေမျိုးပေါ်မှာပဲငွေဖွာကြသည်ဖြစ်တယ်သူတို့မိဘဘွားတွေကလည်းစစ်တေမျိုးမှာနေလာတယ်ကျွန်တော်တို့သုံးကောက်ချိုးလို့ခေါ်ရဲတပ်ပုံတွေဟိုလုံးကဒုက္ခတွေတို့ကနိုင်ငံဒါပဲလို့ပြောကြပါတယ်ဒါကြောင့်မို့လို့သူတို့ကဒီသက္ကမလက်ရှိဆောင်တဲ့ကြော်တို့ကနာဂလန်မရှိဘူးဘာမှလည်းလူကင်စားတော်လို့မရဘူးဘာမှလည်းမျိုးလင်းချက်မရှိတဲ့အချိန်မျိုးမှာသ ลุลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล ပြီးတော့အရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လားကျွန်တော်မိသလောက်ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့အခြားပုဂ္ဂိုလ်တွေခြားလူတွေကဝင်ရောက်ပြီးတော့နေထိုင်နေကြတယ်ရှိတယ်လို့ကျွန်တော်မိမြန်ပြီးတော့သိရပါတယ်ဒါတမ်းတမ်းတော့ဒီကမှာဒိလိုက်တယ်လည်းမဟုတ်ဘူးဒီလိုက်တယ်လည်းမဟုတ်ဘူးတော့ရွံ့နေတဲ
ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရရှိပါသလားသူတို့ဘယ်ချိန်မှာစခန်းဖြတ်နိုင်မယ်ဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်းကြီးဘက်ကဟို
ဒီစခန်းကြီးက ဒီစခန်းကြီးကဘယ်လိုလုပ်လဲချောင်းနဲ့ကျော်လာပြီးဖြစ်ပါတယ်တကယ်တော့ဒီစခန်းကြီးကိုပိတ်ချဖို့ဆိုပြီးတော့ဒီကိုပြန်နိုင်ရဲ့ကော်မရှင်ရဲ့အကြံပြုချက်တွေမှာလည်းပြန်ပြထားတဲ့စခန်းကြီးတွေတောက်ပါတယ် ဒီတက်တဲ့ကံပါမှာတော့ကျွန်တော်လောကမှာကြည့်ကြမပြောနိုင်ပါဘူး။မျော်လင့်ချက်ကလို့ပြောမှာရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည့်စုံနေတဲ့ဝင်ရာကြီးတဲ့လူတွေမှာကောင်းကျန်ပြီးတော့အဲ့လိုမျော်လင့်ချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတဲ့အနေအထားမျိုးသူတို့ပြောကြတာကျွန်တော်ရေးသားမိပါတယ်။ပြောရရင်တော့သူတို့ရဲ့မူလနေရာကြီးကိုပြန်ပြီးတော့သွားနိုင်ဖို့အနေထိုင်လုပ်ကြရင်စားတော့နိုင်ဖို့အလားအလာကတော
ကိုခတဲ့စခန်းကိုတွားရောက်နေတဲ့VOA ဝိုင်းတော်သားကိုကြကြသိန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်ဘက်မှာအရက်သားပြည်သူတွေတေဆုံးတဲ့အထိစီးရေးပြိပခပြင်းထန်နေတဲ့အကြောင်းတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ဒီရက်ပိုင်းနေ့အတွင်းတိုက်ပွဲတွေမှာအရက်သားထိခိုက်တေဆုံးမှုတွေရှိနေပါတယ်။ဒီလိုအရက်သားထိခိုက်တေ နားဆင်ပါရှင်
။ဟုတ်ကဲ့ပါ။ရှမ်းလက်နက်ကန်ဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဒီဘောမျိုးနဲ့နာလော့ကျေးရွာတာ300ကျော်ဟာစေခံကျေးရွာဖုံးကြီးကျောင်းမှာဆစ်ဆောင်လာတာ300ရှိနေပြီ။နေရမပြောင်းနိုင်သေးဘူးလို့စေခံကျေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါရတယ
်။ဒီခါဒီဖုံးကြီးကျောင်းမှာရှိနေတော့ဝဲခမ။ဒီ300နဲ့300လောက်ရှိနေခမ။ဘောလူကြီးရခလေးအဆင်ဝဲတာ။ကဲပါဖြစ်တဲ့အခုဒီနေ့အဖြစ်ပြောပြန်နေပြန်ရလို့တာ
။ဒီကရတောက်ကြနေမနေ့ပိုင်းကတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP တို့ကြားဒီဘောမျိုးနဲ့နာလော့ကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနန်းတော်ကျေးရွာသားတွေဟာစေခံကျေးရွာဘက်ကိုစစ်ပေးတိမ်းရှောင်လာခဲ့ကြရတာပါစစ်ပေးရှောင်တွေကိုဒီဘောမျိုးနယ်စည်းမချပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုအတွင်းကလေးငယ်သူပါဝင်ရွာသား3ဦးသေဆုံးခဲ့ပြီး4ဦးဒဏ်ရာရရှိခဲ့ပါတယ်တန်ရာရရှိသူ၃ဦးကတော့လာရှုစေယုံမှာစေဝါကူးသခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှိအခြေအနေကိုတော့ဥဆန်စောကအခုလိုဆက်ပြောပါဗျာ။တန
်ရာရရှိသူက၃ဦးကလာရှုစေယုံကိုတခါနေတယ်။ဒီတော့တော့ဖိတ်တားနာရမ်းသားတော်လည်းဒီဆန်းနေကြ။ဒီတော့တော့နည်းနည်းချက်ပါလာရ
တယ်။ရွာသားတွေထိခိုက်ဒိဆုံးမှုအထိပြစ်ခတ်မှုကတော့ရှမ်းတပ်ဖွဲ့တွေကလည်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ထားကြပါဗျာ။နန်းလော့ရွာပြင်ပမှာတော့ SSPP နဲ့ RCAA တပ်တို့ရှိနေစေဖြစ်ပြီးအစိုးရတပ်မတော်စစ်ကြောင်းကလည်းနန်းလော့ရွာမြောက်ဘက်မှာအထက်လှုပ်ရှားနေလို့တိုက်ပွဲထမှန်ဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အလားတူနန်းစာမြို့နယ်ဟိုလတ်ကျေးရွာဘက်မှာလက်နက်ကင်ဖွဲ့တွေထောင်လာတဲ့ဘုံနေမိတာကြောင့်ကျေးရွာသူအမျိုးသမီးနှုတ်ထိခိုက်တန်ရာရရှိခဲ့ပါတယ်။ပြီးကြတဲ့တောက်ကြနေ့ကဟင်းရွက်ရှာသူဟိုလတ်ကျေးရွာသူအမျိုးသမီးနှုတ်ဘုံနေမိပြီးလာရှုစေယုံမှာကုသလေရတဲ့အချိန်တွေကတော့လူနာနဲ့နေဆက်သူတော်ခင်ဆိုင်မြစ်ကအခုလိုပြောပါတယ်။
နမ်ဆောင်မြေနယ်ကိုလက်ရှိရအနောက်ကိန်းကနားမှာပါနော်။ဒီကဝတ်ဥပဒေရှာနာအသက်65နှစ်တော့အဖို့မီနောက်တော့ဦးက
အမေနီအနာငါအသက်60ဆင်းလာမိုင်းခွဲရတယ်။တိုင်းရသွားတော့ဟိုအမေနီဆိုတဲ့အသက်60အခုမြင့်ဆုံးတဲ့တယောက်ကတိုင်းရချင်းတယ်ဆိုတော့လည်းမှာကြည့်တော့မှကြည့်တာများတယ်။မရှိသေးဘူးမှာကုသနေပါတယ်ပေါ့။ဆက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းနေမြေပြဿနာကြောင့်စီရီပိတိပခါတွေဖြစ်ပွားနေ ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ကော်မရှင်ဖွဲ့နဲ့သွေးဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုစာအကျော်ကပြောပါရယ်။
ဒီလိုဆိုနေရတယ်ဒီလိုဆောင်တာပေါ့ဘောဒီမျိုးရတော့ကျွန်တော်တွေရအောင်ဆုံးဖြတ်ထားနိုင်တဲ့အဆင့်မရှိသေးဘူးနော်ဒီဆက်လက်ဆွေးနွေးသွားဖို့တော့ကျွန်တော်လည်းဒီဘောပြတာတယ်ဒီနေ့ကြမ်းမယ်ဗန်နီဘေးရဆိုတာကျွန်တော်မဖက်နိုင်တော့ဒီရဒီကကျွန်တော်ကမှတ်တာပေါ့ဒီကရအဘောလာ30ရက်နေ့ကတရားနယ်လေးတမ်းပလောင်သက်ဖွဲ့ပါဝင်ရောက်ပိုင်းမှာမဲ့အဖွဲ့ဝင်တွေနဲ့ငင်းချမ်းကြီ
ဒီနေ့ကျွန်တော်တို့ရေးပြတဲ့သတင်းတွေကိုတင်ပြပေးပါမယ်ရှင်။နောက်ဒီဩစတြေးလျနိုင်ငံမှာဖြစ်တဲ့ကြာခံရရတဲ့သဘောမျိုးတို့ပြောကြပါတယ်။ဒီလိုလုံခြုံရေးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကိုကြေညာချက်တစ်ဆောင်ပေးပို့ထားပါတယ်ခင်ဗျာ။
ရှင်ကအမေရိကန်မှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလဲလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။ဒရင်ထဏာကြီးတွေကလည်းလူမှုကွန်ရက်ကစင့်သူ့ရဲ့ဒရင်တွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုဒရင်မီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာပါတယ်။လူမှုကွန်ရက်နဲ့ဒရင်ထဏာတွေဘာကွာတယ်လဲလူမှုကွန်ရက်ရဲ့ဩ တဲ့ရည်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမှညမှာတော်ရှင်တွေကိုကြိုဆိုပါရစေ
။မနေ့ကအင်္ဂါညတရက်လေလိုက်စီစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဩစတြေးလျနိုင်ငံမှာတော့ပြစ်ဒဏ်ကြခံနေရတဲ့အကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်ရေးလွယ်ကူအောင်လို့ဥပဒေအစ်စ်တွေကိုအဆိုပြုနေကြပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့နိုဝင်ဘာလတုန်းကအိုက်ဇက်စစ်သွေးကြွအဖွဲ့ကိုအတူယူပြီးတော့ဓားနဲ့လိုက်ပြီးတိုက်ခိုက်ခဲ့မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒီလိုအကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းနိုင်ရေးဥပဒေတွေကိုဒီနှစ်ကုန်မှပြဋ္ဌာန်းနိုင်မှုစီစဉ်နေကြတာဖြစ်ပါတယ်။သတင်းတောက်ဖီလ်မာဆာစစ်တနီမြို့ကနေပြီး VOA အတွက်သတင်းပေးပို့ထားပါတယ်ဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။ဩစတြေးလျနိုင်ငံရဲ့တည်ဆဲဥပဒေအရအနည်းဆုံးထောင်နှံ6လကြာနေတဲ့သူတို့သာအစိုးရကနေနိုင်ငံသားအဖြစ်ရုပ်သိမ်းပယ်ဖျက်လို့ရပါတယ်။ဒီဥပဒေအရအာဏာပိုင်တွေကနေဩစတြေးလျနိုင်ငံသားခံယူထားသူ9ယောက်ကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်စကော့မော်ရီဆန်ကတော့ဒီစစ်မကပိုးပြီးတင်းကြပ်စွာအရေးယူနိုင်ဖို့အတွက်ဥပဒေပြင်ဆင်နိုင်ရေးအဆိုပြုလိုက်တာဖြစ်ပါတယ်။အစိုးရကျန်းဖက်လှုပ်ရှားမှုကြောင့်ပြစ်ဒဏ်ကြခံနေရသူတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်နိုင်ဖို့အတွက်ဥပဒေကိုပြင်ဆင်လိုတဲ့အကြောင်းနဲ့အကျန်းဖက်ပြစ်မှုတွေကျူးလွန်သူတွေကိုဩစတြေးလျနိုင်ငံကကြိုးဆိုစရာအကြောင်းမရှိဘူးလို့လည်းဝန်ကြီးမော်ရီဆန်ကပြောလိုက်ပါတယ
် People who commit acts of terrorism have rejected absolutely everything that this country stands for
ကျန်းဖက်လူအတွေကျူးလွန်ခဲ့တဲ့သူတွေကိုလုံးဝလက်မခံပါဘူးဒီနိုင်ငံရဲ့ယက်တီကျန်းတဲ့လုံးဝဆန့်ကျင်နေလို့ပါဒီနိုင်ငံရဲ့ယုံကြည်ချက်တွေတန်ဖိုးတွေနိုင်ငံသားဆိုတဲ့အခွင့်အရေးကိုခံစားပြီးတော့နိုင်ငံသားချင်းအတူတူတခြားလူတွေကိုလေးစားမှုမရှိဘဲနဲ့တိုက်ခိုက်ခဲ့ကြပါတယ်ပထမဆုံးအနေနဲ့ကဒီဩစတြေးလျနိုင်ငံမှာကျန်းဖက်ဝါရဇွဲတိုက်ခိုက်မှုနဲ့ပြစ်ဒဏ်ကြခံနေရသူတွေကိုနိုင်ငံသားအဖြစ်ကနေပြီးတော့ပယ်ဖျက်နိုင်ဖို့လူဝင်မှုကြီးကြပ်ရေးဝန်ကြီးကိုလုတ်ပိုင်ခွင့်အာဏာပေးရနိုင်ရေးအတွက်2018ခုနှစ်အကုန်မှာဥပဒေသစ်ပြဋ္ဌာန်းနိုင်ဖို့အတွက်ကျွန်တော်တို့ကြိုးစားနေပါတယ်
အခုအဆိုပြုလိုက်တဲ့ပြင်ဆင်ချက်အရပြစ်ဒဏ်ကြခံနေရတဲ့အစိုးရသမားဟာနောက်ထပ်နိုင်ငံတနိုင်ငံရဲ့နိုင်ငံသားဖြစ်ခဲ့ရင်ဩစတြေးလျအစိုးရကကြိုးကြောင်းစီလျော်စွာကြည်ကြည်နက်နက်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပြစ်ဒဏ်ခံနေရတဲ့ကျန်းဖက်သမားဟာတခြားဘယ်နိုင်ငံသားမှမဟုတ်တော့ဘူးဆိုရင်တော့လူဝင်မှုကြီးကြပ်ရေးထောင်ထဲမှာအကန့်အသတ်မရှိနေရတော့မှဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်။ Australia နိုင်ငံကနေနိုင်ငံရခြားမှာအကြမ်းဖက်ဝါဒစေလူရက်တွေပါဝင်လှုပ်ရှားဖို့အတွက်အချိန်ကာလနှစ်နှစ်ကြာထွက်ခွာခဲ့သူတွေကိုလည်းပြန်လည်ဝင်ခွင့်မပေးဖို့ဝန်ကြီးတွေကတောင်းဆိုနေပါတယ်။ဗြိတိန်နိုင်ငံမှာလည်းအလားတူပိတ်ပင်တဲ့ဥပဒေမျိုးရှိပါတယ်။တရားဥပဒေစိုးမိုးရေးအေဂျင်စီတွေအနေနဲ့လျှို့ဝှက်တင်ကြတာအမှတ်သားပါစာတွေကိုအလွယ်တကူဖတ်နိုင်ခွင့်ရှိအောင်ဩစတြေးလျလွှတ်တော်ရဲ့ဩဇာကြီးမားလာတဲ့ထောက်နှိုင်းရေးနဲ့လုံခြုံရေးကော်မတီကနေဒီဥပဒေအစ်စ်ပြဋ္ဌာန်းနိုင်ရေးပြည့်ပြတ်အောင်လုပ်ဖို့မော်ရီဆန်အစိုးရကတိုက်တွန်းနေပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမဲလ်ဘွန်းမြို့မှာလူအများပြားတည်စေမဲ့အကြမ်းဖက်တိုက်ခိုက်မှုတရကျူးလွန်ဖို့ကြံစည်သူတွေလို့မတင်ငါသူ300ကိုဒီသတင်းပတ်ထဲမှာဖမ်းဆီးလိုက်ပါတယ်။သူတို့300စလုံးဟာတူရကီနယ်ပွားဩစတြေးလျနိုင်ငံသားတွေဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုတံပြန်ဆစ်ဆင်ရေးအရာစီးနှင်းမှုမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့တရားစွဲဆိုထားပြီးရှင်းနေမှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်တုန်းကမဲလ်ဘွန်းမြို့နယ်မှာဆိုမာလီနိုင်ငံကနေလာတဲ့ရှေ့ပြောင်းအခြေချနေထိုင်သူတယောက်ကဓားနဲ့တိုက်ခိုက်ခဲ့လို့အမျိုးသားတယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်သူဟာ IS စစ်သွေးကြွတွေကိုအားကျအတူယူပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာနာပိုင်းတွေကကောက်ချက်ချပါတယ်။ရဲအရာရှိတွေကသူ့ကိုပြစ်ခတ်ဖမ်းဆီးရမှာသေဆုံးသွားပါတယ်။2014ခုနှစ်စက်တင်ဘာလကစလို့ဩစတြေးလျနိုင်ငံတဝန်းအကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးစုံစမ်းစစ်ဆေးမှုပေါင်း40လုပ်ခဲ့ပြီးတော့အကြမ်းဖက်သမား90ကိုတရားစွဲဆိုနိုင်ခဲ့တယ်လို့ထောက်နှိုင်းရေးအေဂျင်စီတွေကမှတ်တမ်းတင်ထားပါတယ်။နိုင်ငံတဝန်းအကြမ်းဖက်အန္တရာယ်ဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့သတ်မှတ်ချက်ကတရားဝင်တည်ရှိနေစေဖြစ်ပါတယ်ရှင်။
တော်ခင်ဆိုဝင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်။ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ်။ရေဒီယိုအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါလေရှင်တနင်္လာညနေခင်းရဲ့သတင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုတော့မတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်ပင်လယ်နက်ထဲမှာယူကရိန်းရေတပ်တင်မောနှစ်စီးကိုရုရှားဘက်ကပစ်ခတ်ခဲ့တယ်လို့ဆွဲတင်မောတစ်စီးကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်အဲ့ဒီတင်မောတွေဟာရုရှားရေပိုင်နက်ထဲကိုတရားမဝင်ဝင်ရောက်ခဲ့တယ်လို့ဆိုပြီးဖမ်းဆီးခဲ့ပါတယ်ရေဒါသား6ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့တဲ့လူရဲဟာရုရှားရဲ့စစ်ရေးရန်တို့မှုဖြစ်ပြီးသူတို့ဘက်ကဘာမှအမှားမလုပ်ခဲ့ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားဘက်ကတော့ယူကရိန်းဟာတမင်ရန်ဆတဲ့လူရဲကိုလုတယ်လို့စစ်ဆွဲပါတယ်။ယူကရိန်းစစ်သည်မော်ရီအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနကဆိုပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကအကြမ်းဖက်မှုမှာပါဝင်ခဲ့သူတွေကိုအရေးယူသွားမယ်လို့နှစ်နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံခွင့်လျှောက်တဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့တနင်္ဂနွေနေ့တုန်းကငြင်းကြမ်းစွာဆန္ဒပြခဲ့ကြပြီးနောက်ရွှေပြောင်းအခြေချသူတစုဟာနယ်စပ်ကိုအတင်းဖြတ်ကျော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့ရပါတယ်။အမေရိကန်အောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာဒီရွှေပြောင်းအခြေချသူတွေဘက်ကပြစ်ခတ်တာကိုထိမှန်ခဲ့ပြီးလုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အာဏာပိုင်တွေကဒီမျက်ရည်ယိုဘုံတွေအသုံးပြုခဲ့ရတယ်လို့အမေရိကန်အမိမြင့်လုံခြုံရေးဌာနဝန်ကြီးကပြောပါတယ်။အရက်ဆော်ဘွားများပြည်တော်စု UAE မှဒီတရှိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောက်နှံတသက်တကျွန်းချခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedges ကို UAE ကဒီကနေ့မှပဲလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပါတယ် UAE အာဏာပိုင်တွေကတော့ Hedge ဟာဒီအဖြစ်ရှိတယ်လို့ဆက်လက်ပြောကြားခဲ့ပြီးတော့သူဟာထောက်လိုက်ရေးလုပ်ငန်းတွေကိုယာနှုံးပြုတ်ပြေလှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Thank you.